ယူအန်နိုင်ငံမှာအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတွင်အီရန်ထုတ်တော့အခြေခံတည်ဆုံးသွားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ညွှန်ကြားချက်အရလေကြောင်းကတိုက်ခိုက်ခဲ့ရမှာကုအီရန်ထုတ်တော့ခေါင်းဆောင်ကာစင်ဆူလိမနီတည်ဆုံးသွားတဲ့အကြောင်းအမေရိကန်ပြည်ထောင်စစ်ဌာနချုပ်ကမနေ့နောက်ပိုင်းမှာပဲကြေညာချက်ထုတ်ပြန်အတည်ပြုခဲ့တာပါ။ဒီပိုင်းရောက်အမေရိကန်နိုင်ငံသားတွေကိုကာဝယ်ဖို့ဖြတ်သားတဲ့ကာဝေးဆိုင်ရာလုပ်ရည်ဖြစ်တဲ့အကြောင်းလည်းဖော်ပြထားပါတယ်။ယူအန်နိုင်ငံပါဝင်ဒီဆောင်မှာအမေရိကန်တပ်မတွေနဲ့စစ်သက်ဆိုင်ရာဝန်ထမ်းတွေကိုတက်ခတ်ဖို့စီစဉ်ရမှာထဲထဲဝင်ပါဝင်နေသူတူဖြစ်နေတယ်ပြောဆိုထားတာပါ။ယူအန်နိုင်ငံကနောက်ထပ်တက်ခတ်လာမယ့်စီစဉ်တွေကိုဟန်တားဖို့တက်ခတ်ခဲ့တာဖြစ်တယ်လို့ကမ္ဘာတဝန်ကအမေရိကန်နိုင်ငံသားတွေနဲ့အကျိုးစီးပွားတွေကိုကာကွယ်ဖို့လိုအပ်သမျှဆက်လက်ဆောင်ရွက်မှာဖြစ်တဲ့အကြောင်းလည်းသတိပေးထားပါတယ်။တက်ခတ်မှုနဲ့ပတ်သက်လို့အမေရိကန်ကာကွယ်ဝန်ကြီးဌာနကအကြေအုံဖော်ပြခဲ့ပြီးယူအန်ဆိုရတာဝန်ရှိသူတွေကတော့ပကရမျိုးရောပြည်ပဆိုင်ရာလေဆိပ်နှင့်မတော်ကရန်တခုကိုမနေနောက်မှာရော့ကက်တုံးထိမှန်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုခဲ့ကြတာပါ။တက္ကသိုလ်မှတွင်ယူအန်နိုင်ငံကအားပေးကူညီနေတဲ့ US ပြည်သူ့စစ်ဖွဲ့ Popular Mobilization Force ဒုတိယတပ်မဖြစ်သူအဘူမာတီအမ်မူဟန်ဒင်းလည်းတည်ဆုံသွားခဲ့တဲ့အကြောင်းယူအန်တာဝန်ရှိသူတွေအတည်ပြုထားခဲ့ကြပြီးတခြားအစ်မြင့်ရာရှိတွေလည်းတည်ဆုံအောင်တည်ဆုံနိုင်တယ်လို့ခန့်မှန်းနေကြပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြန်ဝင်တည်ပြုချက်မထောက်ပြန်နေမှာပဲတည်ဆုံးသူယူအန်တမှုရဲ့ဓာတ်ပုံလို့ဆိုရပုံနေရာလဲလူမှုကွန်ရက်တွေမှာပြန်နိုင်ကြတာပါယူအန်နိုင်ငံကအားပေးနေတဲ့ယူအန်နိုင်ငံကပြည်သူ့စစ်ဖွဲ့တွေနဲ့ယူအန်ထုတ်တဖွဲ့တော်လိုင်းတည်ဆုံးတပ်တို့ကလည်းတက်ခတ်မှုတွင်ယူအန်တမှုတည်ဆုံးတဲ့အကြောင်းအတည်ပြုခဲ့ကြပြီးအမေရိကန်ကိုအပြစ်တင်နေကြပါတယ်အမေရိကန်သမ္မတထရန့်ကတော့ဒဇောဒီယာမှတ်ချက်ပြီးပြောဆိုတာမရှိဘဲအမေရိကန်အလံပုံကမနေ့နောက်ပိုင်းကတွစ်တာလူမှုကွန်ရက်မှာဖော်ပြခဲ့ပါတယ်